တခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပြည်ပကအခက်အခဲတွေနဲ့နိုင်ငံတကာဆွဆွဲချက်တွေရဲ့ဒီကိစ္စရပ်တွေဖြေရှင်းဖို့အတွက်ဗဲလက်မှုကင်းတဲ့မီဒီယာသမားတွေကိုရခိုင်ပြည်နယ်ကိုဆေလွတ်ပေးဖို့လိုအပ်တယ်လို့လက်ရှိအချိန်မှာရခိုင်ပြည်နယ်တွင်သတင်းမှန်ကိုအစိုးရကိုယ်တိုင်ရရှိဖို့အခက်အခဲနေတယ်လို့ဖန်စီကန်ရိုက်တာသတင်းတော့တွေကပြောပါတယ်ရိုက်တာသတင်းတော့တွေကိုဒီကနေ့6ချိန်မြောက်ရုံးထုတ်စင်မှာပြောဆိုလိုက်တာပါတရားရုံးမှာကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့မိခါကတင်ပြပါမယ်
ရိုက်တာသတင်းဌာနကမြန်မာသတင်းသမား2ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့2ဦးကိုရုံးထုတ်ဆစ်ဆေးတဲ့ဒီကနေ့မှာတရလိုပြတပ်တွေ2ဦးကိုစစ်နေခဲ့တာဖြစ်ပါတယ်တရခွင်ခေတ္တနားချိန်မှာရိုက်တာသတင်းတော့ကိုဝါလုံးက VOA သတင်းဌာနကိုပြောဆိုခဲ့တာမှာတော့လက်ရှိရခိုင်ပြည်ပခအတွင်းမှာအောက်ခြေကနေသတင်းတင်ပို့မှုတွေအားနည်းနေတယ်လို့ထိမ့်ချန်တင်ပို့မှုတွေကြောင့်အစိုးရဘက်ကသတင်းမှန်ရဖို့ခက်ခဲနေတယ်လို့ဆိုပါတယ်ပေါ်ထုတ်ရမယ့်သတင်းတွေနောက်သာရှိနေပြီးသတင်းမှန်တင်ပြနိုင်ဖို့ကြိုးစားတာမှာအခုလိုဖန်ကြီးခံခဲ့ရတာဖြစ်တယ်လို့ကိုဝါလုံးကဆိုပါတယ်လက်ရှိရခိုင်ပြည်ပခတွေမှာအခက်အခဲတွေနဲ့နိုင်ငံတကာကဆွဆွဲနေတဲ့ကိစ္စရပ်တွေဖြေရှင်းနိုင်ဖို့အတွက်သတင်းသမားတွေကိုလွတ်လပ်စွာတွားရောက်သတင်းယူခွင့်ပေးဖို့အစိုးရကိုဖန်ကြီးခံသတင်းတော့ကိုဝါလုံးကအခုလိုတောင်းဆိုလိုက်ပါတယ
်လက်ရှိဆိုရတာရရှိမှုအားနည်းပါတယ်ဆိုတာတွေချုပ်ထုတ်တာမဟုတ်ဘဲနဲ့ဆိုလို့ရှိရင်အမှန်တရားနဲ့သတင်းစနစ်တွေရရှိမှာမဟုတ်ပါဘူးအဲတော့ကျွန်တော်ဒီကပြောချင်တာအခုလက်ရှိကျွန်တော်တို့ကျင်းထောင်ထဲမှာများစွာဟိုအချိန်ကြီးဆုံးပြီးတော့တရားရင်ဆိုင်နေရတယ်ပေါ့နော်အဲတော့ဒီလိုပြိပက္ခအခက်အခဲတွေကိုဖြေရှင်းဖို့ဆိုလို့ရှိရင်ကျွန်တော်တို့မီဒီယာရဲ့တော့ဗန်နိုင်မှုကြီးနေတယ်ကျွန်တော်တို့ဒီလွတ်လပ်တဲ့မီဒီယာသမားတွေကိုဒီခိုင်ပြည်နယ်မှာသွားပြီးတော့ဒီအောက်ကြီးရဖြစ်ပျက်နေတဲ့ကိစ္စတွေမျိုးနော်မှန်မှန်ကန်ကန်တင်ပြပေးဖို့အတွက်ကိုသူရနေအများဆုံးဆောင်ရွက်ပေးပါမယ်
ဖန်စီထိမ့်သိမ့်ခံထားရတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းသမား2ယောက်ကိုအစိုးရကနိုင်ငံတော်လှုပ်ဝက်အဥပဒေနဲ့တရားစွဲထားတာဖြစ်ပါတယ်။ဒီခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသတွင်အကြမ်းဖက်မှုတွေနဲ့ပတ်သက်နေတဲ့အစီရင်ခံစာစာရွက်စာတမ်းတွေလက်ဝဲတည်ရှိတယ်ဆိုပြီးပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ညကဖန်စီခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့ဒီစာရွက်စာတမ်းတွေဟာတရားဝင်အများပြည်သူကိုဖော်ပြထားပြီးတဲ့အကြောင်းအရာတွေဖြစ်နေပြီးသတင်းစာတွေမှာပါဖော်ပြထားတဲ့အချက်တွေဖြစ်နေပါတယ်။ဒါအပြင်တရားခွင်အတွင်းအပြန်အလှန်မေးခွန်းထုတ်ရမှာတော့အမှုဖြစ်စဉ်တွေနဲ့ကွဲလွဲမှုတွေရှိနေတာတွေ့ရှိခဲ့ရတယ်လို့သတင်းသမားတွေရဲ့အကျိုးဆောင်ရှေ့နေဦးတန်းစောအောင်ကဆိုထားပါတယ်။
ဒီဘက်ကတည်းကကျွန်တော်ပြောလို့ပဲစင်ပန်းတိုင်ရတယ်ဆိုတော့ပုံစံမျိုးကတော့ဒီပေါ်ပေါက်တာပဲစပီးသမီးကတော့เนาะဒီကျိုးရဲ့ဆက်ဆံနေတယ်ဒီနောက်ကြည့်အောင်ဆိုရဆိုတော့ခဏပါခဏဆိုရင်လည်းဒီကကျွန်တော်ပြောလို့လဲဒီကျိုးရဲ့ဆက်ဆံဆိုတဲ့အကြောင်းအရာမျိုးအများကြီးဟိုဒီအကူကပြင်းသားတွေကဒီကစင်ပြားကြီးကအကြောင်းအရာ
အမှုနဲ့ပတ်သက်ပြီးစစ်ဆေးဖို့တင်ပြထားတဲ့တရားလိုပြတပ်တွေဟာ25ဦးရှိနေတာကြောင့်အခုလိုတပ်တွေတဦးချင်းစီကိုတရင်တစ်ပတ်စီခွာချိန်နေမယ်ဆိုရင်အားလုံးစစ်ဆေးပြီးစီးဖို့အတွက်ကကြာအောင်မဲ့သဘောရှိနေပါတယ်။တရင်တော့2ဦးဟာရဲတော်ဝင်ရှိသူတွေနဲ့ညသာချရင်တွေ့ဆုံဖို့ထိတ်ကြားခံရပြီးရဲ့နောက်မှာတော့အဲ့ဒီချိန်ဆထားရညမှာပဲဖန်ဆီးခံခဲ့ရတာဖြစ်တဲ့အတွက်တမင်အကွက်ချဖန်ဆီးခဲ့တာဖြစ်တယ်လို့ပြောဆိုနေကြပြီးဖန်ဆီးခံထားရချိန်မှာလည်းအမှုနဲ့ပတ်သက်လို့ချင်းချဝေခံခိုင်းတာရှိခဲ့တယ်လို့တရင်စီကံတရင်တောက်တွေကတော့ဆိုထားပါတယ်။ဒါမဲ့မက်လ9ရက်နေ့မှာထပ်မံယုံကြည်ခေါ်ယူစစ်ဆေးသွားဖို့ရှိပါရဲ့ရှင်။